မေကန်တန်ကနေအောက်တိုဘာ3ရက်တောက်ချာနေမနဲ့ခင်မြန်မာဘာသာအစည်းအဝေးကိုမနက်9နာရီအထိဆက်လက်အသံလွှင့်ပေးနေပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးကို line meter 30 40 50နဲ့ line meter 190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစည်းအဝေးနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာတော့ဂေါက်လို့ခေါ်တဲ့အယူအဆရောင်ယောဂအကြောင်းကိုကြားဖို့ရှိပါတယ်
။ယူရဲ့ဖြင့်များစေတဲ့အစားအစာကိုဆောင်ရမယ်။အိုးညရထွက်တဲ့အူတူတွေမြစ်တွေပေါ့အဲ့အရာရှောင်ဖို့လိုပါလိမ့်မယ်အဲ့တော့ဟိုတူတူတွေဆိုတော့တကယ်တော့ပြန
်ရိုးခွဲစိတ်ထူးကူဆရာဝန်ကြီးပေါမောက်ခဒေါက်တာချော်မြင့်နိုင်ပြောသွားတာပါဒီအကြောင်းကိုကျမကြီးကဏ္ဍမှာနားဆင်ရမှာပါဒါပြင်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
hit below the belt
ဖြစ်ပါလေစာလုံးပေါင်းက hit hit ကရိုက်တာထိတာထိုးတာ below below ကအောက်ဖက် the the belt belt ကကပတ်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကကပတ်အောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝေးဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေးဘွဲစီမင်းတွေအရလက်ဝေးထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုင်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါတယ်နေ့စဉ် idiom အသုံးမှလည်းဒီသဘောတိုင်းပါပဲhit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတို့ကိုထိခိုက်နစ်နာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George လို့ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the beltWhen he said it was all Jane's fault. She was not well, so it's not fair to put the blame on her.
Larry ga a pit a lun ha Jane chang lu pong cha da de ge ma lut tin ne a pyu mu ba be. Jane ga ni ma kaung phit ni le do tu bo a lun pong cha da do ma ti ya bu bo lu thi be ya ba de.
Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူပေါ်မတရားနည်းနဲ့အနိုင်ယူတဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Hit below the belt.
လူပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နခင်းလေးစာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာသန်းတင်ပြပေးသွားတာဖြစ်ပါတယ် VOE ကနေတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီဆက်လက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ပတ်စင်ကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ဂေါက်လို့ခေါ်တဲ့အယူအဆရောင်ယောဂအကြောင်းကိုတင်ပြထားပါတယ်ဒီအဆရောင်ယောဂဟာအလွန်နာကျင်လေးရှိပြီးတော့စောစောမကုသနိုင်ရဲ့အခြေအနေတွေအရန်ဆိုးသွားတတ်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီယောဂဖြစ်တာကိုစောစောသိနိုင်ဖို့ဘာတွေတည်ထားဖို့လို့မလဲကုသရမှာဘာတွေရှောင်ဖို့အရေးကြီးလဲဒီအကြောင်းကိုတော့အယူအထူးခွဲစိတ်ဆရာဝန်ကြီးနဲ့အယူယောဂပညာအငြိမ်းစားဌာနမှူးပေါမောက်ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคပေါမောက်ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဂေါက်လို့ခေါ်တဲ့ဒီအယူအဆရောင်တဲ့โยคะပေါ့ဆရာเนาะအဲ့ဒါယောဂဖြစ်တဲ့အနေထားဘယ်လောက်ရှိနေလဲဆရာရင
်ကျွန်တော်တို့ပြည်ပြည်တော့ပြောဖို့တော့တော်တော်ခက်တယ်ခင်ဗျာဒါပေမဲ့ရှင်းလာရင်တော့တော်တော်ဆိုးရဲယောဂလို့ပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာဒီယောဂကဘို့ဘလူယောဂဆိုတာလေးကိုစပြီးတော့ရှင်းပြပေးပါလား
ကျွန်တော်တို့ခန္ဓာကိုယ်ထဲမှာယူရစ်အက်စ်အာမက်တာဘောလစ်ဇင်ပေါ့လေအဲ့ဒီဟာပြည့်ရွေးတာပေါ့မကောင်းတာပေါ့ဒါမွေးရဲမကောင်းတာဟိုပရိုင်မရီလို့ခေါ်တာပေါ့ဒါဆိုကြတော့လေတခြားယောဂအကြောင်းဒီရွေးရဲ့အစစ်ကခန္ဓာကိုယ်ထဲမှာများလာပြီးတော့ဖြစ်တဲ့ယောဂပေါ့အဲဒီထဲမှာတော့ ကမွေးရဖြစ်လာတာ90ကျောင်းရောင်းနေကြည့်ရအဲ့ဒီမှာမှာ few percentage ပေါ့လောက်ဒီကြဲဆိုတော့ရှိအဲ့ဒီမှာရွေးရစီများတဲ့လူတွေမှာတချို့ကကောင်းပြီးအားကြိုက်ဖြစ်တာဖြစ်လာရင်တော့ဒါအားဆိုးရဲ့ရောင်းတာပေါ့လေဒီအဖြစ်တွေရောင်းမယ်90ကျောင်းလုံးကခြိမအားစားပါတယ်နောက်ခြိချင်းဝတ်တို့ခြိအတွင်းဘက်တွေခြိဥ်တို့အဲ့ဒီနေရာတွေမှာလည်းဖြစ်တတ်ပါတယ်ဒီအနေရမဖြစ်ဘူးလားဆိုတော့ဖြစ်တော့ဖြစ်တယ်။ဒါကြောင့်ဒီဖြစ်တင်လာတဲ့အဖြစ်များလာတယ်။ဒါဈေးရတော့ကြည့်ရတယ်မှာလဲကြောင်းမယ်တအားနိုင်ဘယ်လိုမှမခံစားနိုင်ဘူးအရာ။ခံလို့လည်းမရထားလို့လည်းမရအိတ်နေလည်းမရတအားနာတဲ့ယောဂဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။ဒီယောဂနဲ့ပတ်သက်ပြီးတော့အရေးအကြီးဆုံးသိတဲ့အချက်တွေဆိုလို့ရှိရင
်နံပါတ်1အချက်ကဒီကောက်ဆိုတာ secondary အဲ့တော့တခြားယောဂကြောင့်ပေါ့လေတခြားယောဂပြင်ဒီဆိုင်နေရာတော့မယောဂကိုကုရအောင်ပေါ့ဒါပေမဲ့ primary မွေးတဲ့ဖြစ်လာတဲ့ယောဂကြတော့ဒါဝယ်လို့လည်းမရဘူးအဲ့တော့ဖြစ်လာရင်သိုးတယ်သိုးပြီးတော့နောက်ထက်ခါထက်ခါဖြစ်တတ်တယ်နောက်ဆုံးကြလို့ရှိရင်ကြောက်ကတ်တွေပျက်စီးတာဖြစ်နိုင်နောက်အဖြစ်တွေထဲမှာခရစ်တယ်လေးတွေဖြစ်ပြီးတော့သူကစုပြုံးနေပြီးတော့ခဏခဏထနာတတ်တယ်အားရောင်ပြီးနာတတ်တယ်နာရီပြောက်သွားလိုက်ပေါ်လိုက်တယ်။ကြာလာရင်နာရီရောတာဖြစ်သွား။ကြောက်ကတ်တွေရဲ့မှာသွားပြီးတော့သူကသူ့ပုံနေတဲ့ကြောက်ကတ်ပြည့်ရှိတဲ့။ဒါပြင်သူကကလပ်စီအားလုံးထဲမှာခိုးနေကြတာပေါ့။အချစ်တွေရောကြက်သားတွေရောအယွတ်တွေရောအချစ်ရဲ့တရားအမိပါးကြီးထဲမှာပါ။ဒီတွေအချစ်ခရစ်စတီးယားခိုးနေကြပြီးတော့ခဏခဏထရောင်ရမ်းပြီးတော့နာရပါ။ဟုတ
်ကဲ့ဆရာ
။ chronic to this stage ပေါ့လေ။နာရရှိဖြစ်သွား ਈ ပေါ့အဲ့ဒါတိုင်းတော့ဒီလိုလုံးမှာဒီနားနောက်မှာပူးတွေ၊ချီမမှာပူးတွေ၊အစ်စ်တွေမှာပူးတွေ၊လက်တွေချီနေတာအကုန်လုံးဖြစ်တတ်ပါလေဆရာအဲ့ကြောင့်ယောဂလည်းဆိုးရယ်ခဏခဏလေးထားဖြစ်တယ်ဆိုအင်တန်ဆိုးရယ်ယောဂပ
ါဟုတ်ကဲ့ဆရာဒီယောဂကဟိုကာကွယ်လို့မရဘူးဆိုတော့တစ်ချိန်တည်းမှာပဲမကုသပြန်ရင်လေခုနကနောက်ဆက်တွဲနာရရှိဆိုးဆိုးဝါးတွေဖြစ်နိုင်တဲ့အခါကျတော့ဒီယောဂဖြစ်လာရင်အမြန်ကုဖို့လိုတာပါဆရာနော်အဲ့ဒီခါကျတော့ဆရာကြီးဒီယောဂဖြစ်လာလာခြင်းကိုကြိုပြီးတော့သိဖို့ဟာဖို့ရေးကြည့်လာတာပေါ့အဲ့တော့ဘယ်လိုလက္ခဏာတွေကိုသတိထားစောင့်ကြည့်ဖို့လို့လဲ
သူတစ်ပြည့်တော့ယောက်ျားတွေအဖြစ်များဆုံးပေါ့လေဒီလိုအေးချင်များဖြစ်များပါလေမိမတွေမှာဖြစ်ခဲပါလေဖြစ်လို့ရှိရင်လည်းခွေးဆုံးပြီးခွေးမဆုံးရင်ဖြစ်တာအင်တန်ရှားပါလေဒီယောက်ျားတွေမှာဖြစ်တယ်အဲ့ဒါကိုသတိထားနေရပါယောက်ျားတွေမှာအဖြစ်တွေကခိုင်းနေတာလည်းမရှိပေါ့လေသာတူတရားမှာတောင်းမှမရှိဘဲနဲ့အဖြစ်တွေရောင်းလာတယ်။ဒါပြုတာအနာရယ်ဆိုရင်တော့ကျွန်တော်စစ်ကြည့်ဖို့လိုပါလိမ့်မယ်။တွေးထဲမှာကျွန်တော် US ဘလောက်များလဲဆိုတာဖြစ်လာရင်ပေါ်ပါလိမ့်။ဒါလည်းခုချိန်မှာတော့တနေရာမှာဆိုလှုပ်လို့ရတဲ့အခြေအနေပါ။နောက်တစ်ခုကတော့စောစောဖြစ်ပြီးလို့ရှိရင်ရှင်းမှန်းကြည့်ရတဲ့ဒီတိုင်းနဲ့ရှောင်းရံနေရှိပါလေ။ US ကများစေတဲ့အစားအစာကိုရှောင်းရံအိုးညရထွက်တဲ့အူတူညစ်တယ်ပေါ့အဲ့အရာရှောင်းဖို့လိုပါလိမ့်မယ်အဲ့တော့ဟိုသူ့တူလေးဆိုတော့တကယ်တော့ပြန်ကြည့်လိုက်လို့ချင်းတော့တောက်တဲ့ရပေါ့လေကျွန်တော်တင်ထားတဲ့ရပြောရင်တော့စားစရာမရှိတော့ဘူးဖြစ်သွားကျွန်တော်အတွေ့အကြုံရပြောရရင်တော့တကယ်ရှောင်းရမှာအများဆုံးဘိုးနာလေးရှိတာကမိုးရဲ့ညစ်ရဲ့နောက်ကညော့နောက်စတော်ဘီလည်းချိုးပါလေမိုးမြစ်ဆော်ဘီကညော့ဒါလည်းတော့သူတို့ပြန်တော့ရှောင်ဖို့ကောင်းပါနောက်ကျန်းညင်းတို့ဘာလို့လဲဖြစ်တယ်ပြောတာပေါ့လေဒါပေမဲ့ကျွန်တော်ကတော့ဒီကျန်းညင်းတို့ဟင်းနဲ့ပါသလောက်ကတော့ရပါတယ်သက်သက်ကြည့်သူ့ကြည့်ရဲ့ချက်ချိုင်းတော့ပူဆိုးပါအဲ့လိုပဲရှောင်ခိုင်းပါတယ်နောက်တစ်ခုကမိတဲ့အသားတွေစိတ်တို့အမဲတို့ရှောင်ရင်ရပါတယ်ငါးတွေရှားလို့ရပါတယ်ခြေကုပ်တွေရှားလို့ရပါတယ်နောက်တစ်ခုကအရက်ကဒုက္ခပေးပါလေနည်းနည်းတော့ပြီးတော့များများနာတာပေါ့လေအရက်မှလည်းဒီရာတို့ပိုင်တို့ကအင်တန်ဆိုးပါလေဒါလေးကိုရှောင်ရှားရတော့မှာပေါ့လေနောက်ဖြစ်နေတဲ့အချိန်ပြင်းမှလည်းအနာယူဖို့လိုအပ်ပါလေအနာရပို့ပြီးတော့နာရပါနောက်အပူလည်းပူဆိုးရဲ့
ဟုတ်ကဲ့ဖျုပ်စီတော်လည်းနေအောင်ပြောတော့
ဟုတ်ကဲ့အပူပလင်းရမှာပူဆိုးပါ
ဟုတ်ကဲ့ဆရာဒီယောဂါကိုပို့ဆိုးသွားစေနိုင်တဲ့တခြားအချိန်တွေရော
တောက်ကယောဂါပေါ့ကွာတောက်ကယောဂါရှိတဲ့ပြည်သူတို့ဒီစားတော့တွေရောစိတ်ရမ်းရမ်းမသားမိဖို့အရေးကြီးတာပေါ့။ဘာလို့ကြောက်ကက်ကနေထုတ်ပေးရတာပေါ့။ကြောက်ကက်ရောဂါရှိရင်မထုတ်နိုင်ဘူး။ထုတ်နိုင်တဲ့အတွက်ဒီ normal ရွေးရစီရှိတဲ့လူတယောက်တောင်မှမထုတ်နိုင်တဲ့အတွက်သိုးသွားနိုင်ပါလေ။နောက်အသေးရောဂါတို့ဘာလို့မှလည်းသူကများတော့ပါပဲ။ Now, Sweeney Uri, Jibjede, Yora. Sweeney Uri, Nyare, Yora. Yora is here, Lee, my head, and he's a deal. Directly, I'll then up on.
Okay, yeah.ဒီကောက်ယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုအ
ဓိကပြောရင်တော့ဖြစ်လာရင်တအားနာတယ်ချက်ချင်းချက်ချင်းနားလည်တတ်ကြမဲ့ပုဂ္ဂိုလ်များနဲ့တိုင်ရင်ဆွေးနွေးမယ်ယောဂါရှာဖွေမယ်ကုသမယ်ရှောင်းရံရှိရသည်ရှောင်းမယ်ဆိုရင်တော့ဆိုးမလာနိုင်ဘူးပေါ့လေတချို့တအားဆိုးတဲ့လူတွေကခုနပြောလို့နေရာတိတ်များလာရင်မကုရင်ခေါင်းနဲ့ဖြည့်ရောက်သွားရင်90ရာခိုင်နှုန်းလောက်ကရောက်ကပြည့်ရှိရကြတွေ့ပါလေအဲ့ဒီအတွက်သောသောဖြည်းဖြည်းတည်ပြီးတော့သောသည်သည်ရှောင်းနိုင်တယ်သောသည်သည်ကုသမှုခံရင်လည်းတစ်သက်လုံးလဲကိုယ့်ကိုယ်ကိုချိန်သိမ်းနဲ့ကြောင်ချရမှန်းမှန်ရအကုန်လုံးကြောင်ချမယ်ဆိုရင်တော့တစ်သက်ဆုံးနဲ့ဒါမဆိုးဝါးနဲ့လူသွားနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒီအစီအစဉ်ကိုထိုင်းအခြေစိုက်သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်ဖွဲ့နဲ့ DGBA တို့ကြားမှာဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကိုရင်းရင်းကျန်းကျန်းဖြေရှင်းဖို့စစ်ဦးစီးချုပ်ဗိုလ်ချုပ်စောလားပွဲကနေသဘောထားရှိနေပါတယ်။မွတ်စလင်နယ်ပွားတွေကိုနိုင်ငံသားဖြစ်မှုဥပဒေနဲ့စီစစ်တဲ့အခါပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့အပါအဝင်အချက်၉ချက်ကိုရခိုင်လူမှုအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြရတဲ့ဆိုတာနဲ့ရှမ်းပြည်နယ်အတွင်းလူငယ်တွေကြားမှာမူရစ်စိတ်ကြွဆေးတွေတုံးဆွဲမှုများပြားလာတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရတပ်ဖွဲ့နဲ့ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်မတော် DKBA တို့အကြားလက်ရှိဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့စစ်ဦးစီးချုပ်ဗိုလ်ချုပ်စောလားဘွယ်ကနေသဘောထားရှိနေတယ်လို့ DKBA အဖွဲ့ရဲ့မြောက်ဦးတီမျိုးဆက်ဆံရေးယုံတာဝန်ခံဗိုလ်ကြီးစောစွန့်မြင့်ကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကနေစပြီးစက်တင်ဘာလ29ရက်နေ့အထိမွန်ပြည်နယ်ကြိုင်မြော်မြို့နယ်နဲ့ကရင်ပြည်နယ်မြဝတီမြို့တွေမှာရက်စက်တိုက်ဆိုသလိုနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပေါ်နေတဲ့နှစ်ဖက်တိုက်ပွဲတွေကိုရပ်ဆိုင်ဖို့အတွက် DKBA ခေါင်းဆောင်ဗိုလ်ချုပ်စောကျော်တက်နဲ့စကခစနစ်မှုတို့စက်တင်ဘာလ28ရက်နေ့ကကော့ကရစ်မြို့နယ်မှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်အဲ့ဒီလိုညှိနှိုင်းခဲ့ကြရမှာမွန်ပြည်နယ်တွင်းနဲ့ကရင်ပြည်နယ်တွင်းမှာပိတ်မိနေတဲ့ DKBA တပ်တွေကိုနယ်စပ်ဌာနချုပ်စခန်းကိုစုခွာနိုင်ဖို့တပ်မတော်ဘက်ကလမ်းပွင့်ပေးစီလိုပြီး DKBA ဘက်ကလည်း၎င်းတို့တင်စီရထားတဲ့တပ်မတော်လက်နက်အချို့ကိုပြန်ပေးဖို့ညှိနှိုင်းနိုင်ခဲ့တယ်လို့ဗိုလ်ကြီးစောစွန့်မြင့်ကပြောပါတယ
်ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်မှာရှိတဲ့မွတ်စလင်နယ်ပွားတွေကို1982ခုနိုင်ငံသားဖြစ်မှုဥပဒေနဲ့စစ်စစ်တဲ့အခါပြည်သူတွေရဲ့စံတကိုအလေးထားဖို့အပါအဝင်အချက်၉ချက်ကိုဘူတီတောင်မြို့နယ်မှာရှိတဲ့လူမှုအဖွဲ့အစည်း၉ဖွဲ့ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်ကိုစက်တင်ဘာ26နေ့ကထုတ်ပြန်ခဲ့တာပါပူဒီတောင်မြို့နယ်မှာရှိတဲ့နိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့မူဆလင်နယ်ပွားတွေကိုစစ်ဆေးဖို့မြို့နယ်အစဉ်စစ်ဆေးရေးကော်မတီမှာအာဏာပိုင်တွေနဲ့နှိစက်တဲ့သူတွေကိုဒါကော်မတီထဲမှာထည့်ထားပြီးဩစာတက်ကီမှာရှိတဲ့မြို့ခံတွေလူလားသူတွေကိုဖယ်ထားတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ပူဒီတောင်မြို့ခံဦးအောင်ကိုကိုကပြောပါတယ်ဥပဒေနဲ့ညီညွတ်မှုမရှိတဲ့မြေပုံမြုပ်နယ်ကနိုင်ငံသားဖြစ်ခွင့်ရသူနိုင်ငံသားပြုတ်ခွင့်ရသူတွေအဖြစ်ပေးထားတာကိုကန့်ကွက်ကြောင်းခိုးဝင်လာတဲ့နိုင်ငံခြားသားတွေကိုအရေးယူပေးဖို့အပါအဝင်အချက်၉ချက်ကိုဗူဒီတောင်မြုပ်ခံတွေကတောင်းဆိုခဲ့ကြပါတယ်
ပ ပြည်ထောင်စုအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးညီနိုင်ရေးအဖွဲ့ NCCT တို့စက်တမမြောက်အပြစ်ခတ်ရက်စေးရေးမူကြမ်းတွေ့ဆုံဆွေးနွေးမှုမှာရက်လက်ကြီးကြီးမားမားမရှိဘဲအသေးအဖွဲ့ကိစ္စတွေသာသဘောတူညီမှုရခဲ့တယ်လို့ NCCT ကောင်းဆောင်နေဟန်တာကပြောပါတယ်စက်တင်ဘာလ22ရက်နေ့ကနေ26ရက်နေ့ထိ5ရက်ကြာဆွေးနွေးမှုမှာပြည်ထောင်စုတပ်မတော်နဲ့ပတ်သက်လို့ဆွေးနွေးမှုကြန့်ကြာနေပြီးအစိုးရကိုယ်စားလှယ်များကဆုံးဖြတ်ပိုင်ခွင့်မရပဲအထက်ကိုပြန်လဲတင်ပြဖို့ပဲပြောခဲ့တယ်လို့နဟန်တာကပြောပါတယ်နှစ်ဖက်ကိုယ်စားလှယ်များပြန်လဲတွေ့ဆုံဆွေးနွေးနိုင်ရန်အတွက်ပြင်ဆင်တဲ့အစည်းအဝေးကိုနှစ်ဖက်အတွင်းကျင်းပနိုင်ပွဲရှိတယ်လို့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လဲထူထောင်ရေးဘူဌာန MPC ကဦးလာမောင်ရွှေကပြောပါတယ
်ကပငြိမ်းချမ်းရေးနေ့ကိုကွန်ပျူတာအနေနဲ့ရှမ်းလူငယ်600ကျော်ဟာရှမ်းပြည်မြောက်ပိုင်းကုတ်ခမ်းမြို့နယ်မှာရှိတဲ့လွယ်စာမစစ်တောင်ပေါ်တက်ပြီးပြည်ထောင်စုကြီးအပါဝင်ရှမ်းပြည်နယ်တဝန်းလုံးငြိမ်းချမ်းဖို့ဆုတောင်းပွဲကျင်းပခဲ့ကြပါတယ်ပြီးခဲ့တဲ့စနေနေ့ကဆုတောင်းပွဲကျင်းပခဲ့ကြတာပါအဲ့ဒီလွယ်စာမစစ်တောင်ပေါ်မှာလူငယ်တွေဟာမူရင်းစေဝါကိုပူပေါင်းတိုက်ဖြတ်ဖို့တဘာဝပတ်ဝန်းကျင်တွေကိုဖျက်ဆီးနေတဲ့စီမံကိန်းကြီးတွေကိုရပ်တန့်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအပြုတ်တဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုရှမ်းလူငယ်တွေကထောက်ခံကြိုဆိုတဲ့အကြောင်းအချက်၃ချက်ပါတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်
တနင်္ဂနွေလုံးအပြစ်ခတ်ရက်စေးဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ NCCT ကောင်းဆောင်တွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရန်ကုန်မြို့ကအရက်ဖက်လူမှုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့စက်တင်ဘာလ28ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းအမျိုးသမီးတွေလူငယ်တွေပါဝင်ရမယ့်ကဏ္ဍပညာရေးစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုနှစ်ဖက်အပြန်အလှန်ဆွေးနွေးခဲ့သလို NCCT အနေနဲ့လည်းလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးကိစ္စအပြစ်ခတ်ရက်စေးစာချုပ်ကိစ္စတွေကိုရှင်းပြခဲ့တယ်လို့အခမ်းအနားကိုတက်ရောက်ခဲ့တဲ့ကချင်ငင်းချမ်းရဲ့ကွန်ရက်ကိုဇော်ကွန်းကပြောပါတယ်ဒီဆွေးနွေးပွဲကို NCCT ကောင်းဆောင်တွေအပြင်ပြည်တွင်းမှာငင်းချမ်းရဲ့ပတ်သက်ပြီးလှူရှားနေတဲ့အဖွဲ့အစည်းတွေလူငယ်အဖွဲ့တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်50ကျော်တက်ရောက်ခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာဘိန်းစိုက်ပျိုးမှုအများဆုံးလို့လူသိများတဲ့ရှမ်းပြည်နယ်မှာအခုဆိုရင်ဘိန်းထုတ်လုပ်မှုအပြင်မူရစ်စိတ်ကြွဆေးတွေပေါများလာနေတယ်လို့ဆိုပါတယ်ပေါများလာတဲ့မူရစ်စိတ်ကြွဆေးတွေကြောင့်ဒေသခံလူငယ်တွေကြားမှာသုံးဆွဲမှုကလည်းပိုမိုများပြားလာနေပါတယ်လူသားတစ်ရက်လုံးကိုစိုးကျိုးပေးနိုင်တဲ့မူရစ်ဆေးတိုက်ဖြတ်ရေးလုပ်ငန်းကိုအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကနေလက်တွေ့ကြကြတိုက်ဖြတ်ဖို့လိုအပ်တယ်လို့လည်းလူငယ်ကွန်ရက်ခေါင်းဆောင်တွေကနေထောက်ပြပြောဆိုနေခဲ့တဲ့အကြောင်းတွေကိုဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါရရှင်
။ရှမ်းပြည်နယ်ဘက်မှဆိုရင်ဒေတာခံပြည်သူတွေအကြားမှာမူရင်းစေဝါတုံးဆဲမှုပုံမှန်များပြားလာနေပါတယ်။အခုဆိုရင်မူရင်းစေဝါတွေတာမကရာဘခေါ်မူရင်းစိတ်ကြွဆေးပြားတွေကိုလည်းပေါ်ပေါ်တင်တင်ကြီးကိုရောင်းချလာနေပြီလို့ရှမ်းလူငယ်ကွန်ရက်ဖွဲ့ကောင်းဆောင်ဆိုင်းဆန်မွန်းကပြောပါတယ်
။အဲ့လိုကူကူနဲ့လည်းဝင်လို့ရပါလေ။တကယ်ဒီမူရင်းစေဝါရောင်းဝယ်ဖောက်ပါတဲ့နေရာတွေဆိုနေရာကပေါ်ပေါ်တင်တင်ကြီးကိုလုပ်တဲ့
လေချားမျိုးကရှမ်းပြည်နယ်လွတ်တော်မှာစိုက်ကျော်စေရကဂျေးလက်နေကလေးတူငယ်အရွယ်တွေလည်းမူရစ်စေဝါသုံးဆွဲလာနေတယ်လို့ပြောပါတယ်။ယခင်ကရာဘစေးပြားတပြားဟန်ကြက်ငွေ2000ကျော်ကနေ3000ကျော်အထိရှိပေမဲ့အခုတော့ကြက်1000အောက်တန်ဖိုးကျလာနေလို့လူတိုင်းသုံးဆွဲလာနိုင်တဲ့အဆင့်ရောက်လာတာပါ။ရှမ်းပြည်နယ်အတွင်းမူရစ်စေဝါတိုက်ဖြတ်နိုင်ရဲ့အတွက်နိုင်ငံတော်အစိုးရမှအတိအကတာဝန်ရှိတယ်လို့ရှမ်းပြည်သိုးတက်ရေးပါတီ SSPP SSA ကဗဟိုကော်မတီဝင်ပုံမှုစိုက်တိုက်ကအခုလို့ပြောပါတယ်။
ကမူတည်ပါတယ်ဒီတီမှုရေးစေဝါတွေတလောက်ဟိုများနေတာကတော်ရုံမျိုးပါပြန့်နှံ့နေတယ်အခုကတော့မှမရှိဘူးကျွန်တော်ကတိုက်ဖြတ်နေတယ်ဆိုရင်မြို့ပေါ်မှာလည်းရှိနေတဲ့ခါကျတော့မြို့ပေါ်မှာအများအဖြစ်ဌာနဆိုင်ရာလည်းမတိတော့လဲဟုတ်ဘူးတချို့နေရာတွေတွတ်တိုင်တော့မှဘာမှမလုပ်ဘူး
ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA အနေနဲ့မူရင်းစေဝါပတ်တက်ဆက်နွယ်တူကိုဖမ်းမိရင်ကြီးလေးတဲ့ပြစ်တံပေးသွားမယ်လို့စက်တင်ဘာ25ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်။မူရင်းစေဝါတိုက်ဖြတ်ရေးလုပ်ငန်းကိုလှုပ်ဆောင်ရမှာနိုင်ငံရေးကိုအမျက်မထုတ်ဘဲလက်တွေ့ကြကြတိုက်ဖြတ်ဖို့လိုတယ်လို့ရှမ်းလူငယ်ကောင်းဆောင်ဇိုင်းဆန်မွန်းကပြောပါတယ်
။နိုင်ငံတော်အစိုးရရောနောက်တစ်ခုအတိုင်းအတာလက်နဲ့တိုင်နေကြရောဒါဟုတ်ဖိဖိချင်းချင်းနဲ့တိတိကျကျပါတော့နော်လှုပ်ဖို့လိုပါတယ်။လှုပ်ချင်အောင်ဆောင်နေတာလို့နာမည်ကောင်းတဲ့အောင်လှုပ်နေတာလို့လှုပ်ပြနေတာလို့ဆက်မကတော့နဲ့အဖိဖိချင်းလှုပ်ရှင်းနေလို့ကျွန်တော်တို့အမြင်နဲ့
2006ခုနှစ်ကနေစပြီးရှမ်းပြည်နယ်ဘက်မှာပိန်ဆိုင်ပြိုးမှု24ရာခိုင်နှုန်းတိုးတက်လာပြီးတော့ပိန်တုံးဆိုင်မှု25ရာခိုင်နှုန်းတိုးတက်လာနေတယ်လို့ရှမ်းမူရစ်စေဝါစောင့်ကြည့်ရေးအဖွဲ့အစည်းအခန်းစာမှာဖော်ပြထားပါတယ်
ဆက်ပြီးတော့တိုင်းရင်းသားဒေသအသီးသီးကလူငယ်တွေပါဝင်တဲ့တိုင်းရင်းသားလူငယ်များနီးနောဖလှယ်ပွဲတစ်ရက်ကိုစက်တင်ဘာလ29ရက်နေ့ကနေအောက်တိုဘာလ1ရက်နေ့ထိမွန်ပြည်နယ်မော်လမြိုင်မြို့မှာပထမဆုံးအကြိမ်နေနဲ့ကျင်းပပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားလူငယ်များနီးနောဖလှယ်ပွဲကိုဘာကြောင့်ကျင်းပပြုလုပ်ရပါသလဲ။ဒီနီးနောဖလှယ်ပွဲကနေဘာများမျှော်လင့်နိုင်မလဲဆိုတာကိုမိရင်စနိုင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မွန်ပြည်နယ်မော်လမြိုင်မြို့မှာပထမဆုံးအကြိမ်ကျင်းပတဲ့တိုင်းလာလူငယ်နှီးနှောဖလှယ်ပွဲကိုတိုးတက်သောမွန်လူငယ်စည်းရုံး NYPO ကနေပြီးတော့ဦးဆောင်ကျင်းပခဲ့တာပါ။ဒီတိုင်းလာလူငယ်နှီးနှောဖလှယ်ပွဲကျင်းပရတဲ့အကြောင်းကိုတော့တိုးတက်သောမွန်လူငယ်စည်းရုံးသူ့ဥက္ကဋ္ဌမိမရဲမောကနေအခုလိုပြောပါဗျာ။
ကျွန်တော်တို့ရည်ရချက်ကတော့ဒီတိုင်းလာလူငယ်များချင်းချင်းပေါ့နော်ဒီရင်းနှီးမှုရှိလာဖို့ရယ်ပြီးတော့ခံမြဲသောခွင့်ရတစ်ခုပေါ့နော်အမှန်ဖြစ်လာရရင်ဒီနှီးနှောဖလှယ်ပွဲကနေဒီတိုင်းလာလူငယ်ဖိုရမ်တရဖြစ်လာတဲ့အဲ့ဒါ
တိုင်းရင်းသားလူငယ်နှီးနှောဖလှယ်ပွဲကိုတိုင်းရင်းသားဒေသတီးတီးမှာရှိနေကြတဲ့လူငယ်ပိုင်းဆိုင်ရာလှောက်ရှားနေတဲ့အဖွဲ့အစည်းအားလုံးကလူငယ်ကိုယ်စားလှယ်အယောက်တရာဝန်ကျင်ခန့်တဲရောက်ခဲ့တယ်လို့လည်းမိမရမှုကပြောပါဗျ။တိုင်းရင်းသားလူငယ်နှီးနှောဖလှယ်ပွဲကနေလူငယ်တွေအနေနဲ့နိုင်ငံရဲ့အပိုင်းတွေမှာပါဝင်နိုင်ဖို့မျှော်လင့်တယ်လို့တောင်ကြီးပုတ်အုပ်လူငယ်အဖွဲ့အစည်းကကိုခွန်ဦးကပြောပါဗျ။
တိုင်းသားတွေကပူးပေါင်းပြီးတော့ဘယ်အပိုင်းမှာလှုပ်သွားနိုင်မလဲဆိုတဲ့ဟာလေးနိုင်ငံရဲ့အပိုင်းမှာတွန်းအပ်ပေးနိုင်တဲ့ကိစ္စမျိုးလေးတွေရသွားနိုင်မယ်လို့မျှော်လင့်တယ်
ဒါအပြင်အနာဂတ်ခေါင်းဆောင်တွေဖြစ်လာကြမဲ့တိုင်းရင်းသားလူငယ်တွေအနေနဲ့တကယ့်စစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ထွက်လာဖို့ကြိုးပမ်းဆောင်ရွက်ချက်ဖို့ကိုလည်းမွန်ပြည်သစ်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်လှကနေတိုက်တွန်းထားပါဗျာ။
တကယ့်ပြည်ထောင်စုပေါ်ထွက်လာဖို့အရေးကိုကျွန်တော်တို့တိုင်းရင်းသားလူငယ်များနေနေကြောကြောစောစောပမာဏနာပေါ်ထွက်ရန်အကြီးအကျယ်
တိုင်းရင်းသားလူငယ်များနှီးနှောဖလှယ်ပွဲအတွက်လူငယ်နဲ့တိုင်းရင်းသားမိခင်ဘာသာစကားတင် जा မှုလူငယ်နဲ့ငိုင်းချမ်းရေးလူငယ်နဲ့မူရေးဆေးဝါးလူငယ်နဲ့တဘာဝပတ်ဝန်းကျင်ကဏ္ဍလူငယ်နဲ့ပညာရေးကဏ္ဍအစရှိတဲ့အကြောင်းအရာတွေကိုတက်ရောက်ခဲ့ကြတဲ့တိုင်းရင်းသားလူငယ်တွေကဆွေးနွေးခဲ့ကြပါတယ်
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရတပ်ဖွဲ့နဲ့ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်မတော် DKBA တို့အကြားလက်ရှိဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကိုငြင်းငြင်းကြမ်းကြမ်းဖြေရှင်းဖို့စစ်ဦးစီးချုပ်ဗိုလ်ချုပ်စောလာဘွေကနေသဘောထားရှိနေတယ်လို့ DKBA အဖွဲ့ရဲ့မြဝတီမျိုးဆက်ဆံရေးယုံတာဝန်ခံဗိုလ်ကြီးစောစွမြင့်ကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတော်တော်များများမှသတင်းတောက်တွေပြန်ပေးဆွဲခံရတာလက်ဆဖြောက်ခံရတာရိုက်နှက်တပ်ဖြတ်ခံရတာအပါအဝင်သတင်းတောက်တွေအကြမ်းဖက်ခံရမှုပိုများလာတဲ့အပေါ်မှာ American ပြည်ထောင်စုကအလွန်အမင်းစိုးရိမ်နေပါတယ်တပ်ဖြတ်သူတွေအရေးယူမခံရဘဲလွတ်မြောက်နေကြသလိုစိုးစိုးဝါးဝါးတိုက်ခိုက်ခံရမှုတွေတိုးလာနေတယ်လို့ဝါဆော့မြို့မှာအောက်တိုဘာလ3ရက်နေ့အထိကျင်းပတဲ့ OSCE ရဲ့လူအခွင့်အရေးဆိုင်ရာဆွေးနွေးပွဲမှာ American ကိုယ်စားလှယ်အဖွဲ့ခေါင်းဆောင် Brian Edward ကပြောကြားခဲ့ပါတယ်။ရုရှားနိုင်ငံမှာလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေကိုထိန်းချုပ်ထားပါတယ်။ရုရှားမှာငြိမ်ငြိမ်းချမ်းချမ်းသဘောထားဆန့်ကျင်ဖော်ထုတ်သူအထူးသဖြင့် Ukraine မှာရုရှားရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုဆန့်ကျင်ပြောဆိုသူအပေါ်အကြမ်းဖက်တာအနှောက်အယှက်ပေးတာတွေလက်တလောပိုများလာတဲ့အပေါ် American ကအထူးစိုးရိမ်ပါတယ်။အင်တာနက်သုံးဆွဲမှုတွေအပေါ်ကန့်သတ်ချက်တွေထားခဲ့တဲ့အပေါ်မှာလည်းအမေရိကန်ကစိတ်ပြတ်ရပါတယ်။အာဏာပိုင်တွေကတရားရုံးခွင့်ပြုချက်မပါဘဲတီးခြားလွတ်လပ်တဲ့သတင်းဌာနကြီးတွေရဲ့ website တွေလူဖက်များတဲ့ blog စာမျက်နှာတွေအပါအဝင် website စာမျက်နှာတွေကိုပိတ်ပင်နိုင်အောင်လို့လုပ်ခဲ့တာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့ရုရှားတို့သိမ်းပိုက်ထားတဲ့ Crimea ဒေသမှာသတင်းတောက်တွေကိုပြင်းပြင်းထန်ထန်ချင်းချောက်နေတဲ့ကိစ္စအပေါ်အမေရိကန်ကအထူးကိုစိုးရိမ်နေပါတယ်။သတင်းတောက်၅ရောက်အသက်ခံခဲ့ရတယ်လို့အများအပြားဟာလေကိုထိလက်ရောက်စော်ကားခံရပြန်ပေးဆွဲခံရဖမ်းဆီးခံရချိန်ချောက်ခံရအနှောက်အယှက်ပေးခံရတာတွေရှိခဲ့ပါတယ်တာဂျီကစ္စတန်နိုင်ငံမှာဆိုရင်လေလူမှုကွန်ရက် website တွေတီးခြားလွတ်လပ်တဲ့သတင်းဌာနတွေရဲ့ online စာမျက်နှာတွေကိုအစိုးရကမကြာခဏပိတ်ပင်နေမှုနဲ့သတင်းတောက်တွေကိုနှောက်ယှက်နေမှုတွေကအစိုးရင်စရာဖြစ်နေပါတယ်အဇာဘိုင်ဂျန်နိုင်ငံကအလူအခွင့်ရေးအခြေအနေတွေဆိုးလာနေတဲ့အပေါ်မှာလေအမေရိကန်ကစိုးရိမ်ပါတယ် ငင်းငင်းချမ်းချမ်းလှုပ်ရှားနေတဲ့အဖွဲ့ဝင်ပေါင်း20အပေါ်ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးခဲ့တာလူမှုအခြေပြုခေါင်းဆောင်တွေကိုထိန်းသိမ်းခဲ့တာတခြားသူတွေကိုဖမ်းဆီးနေတာအဖွဲ့အစည်းတွေရဲ့ဗန်စင်ရင်တွေအရွှေ့အပြောင်းလုပ်လို့မရအောင်လို့ထိန်းချုပ်ခဲ့တာနဲ့အဖွဲ့အစည်းဝင်တွေဆိုရင်အနှောက်အယှက်ပေးတာမျိုးတွေလုပ်နေပါတယ်လူသားတိုင်းရဲ့မွေးရပါအခွင့်အရေးကိုလေးစားဖို့အဇာဘိုင်ဂျန်အစိုးရကိုအမေရိကန်ကဆက်လက်တိုက်တွန်းပါတယ်တူရကီနိုင်ငံမှာသတင်းတောက်တော်တော်များများဒီနှစ်ထဲပြန်လွတ်လာပေမဲ့တချို့ကတော့အကျဉ်းထောင်တွေမှာဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်သတင်းတောက်တွေအပေါ်တူရကီတာဝန်ရှိသူတွေကချင်းချောင်နှောက်ယှက်နေပါတယ်ဒီလိုလှုပ်တာကြောင့်ရောတူရကီသတင်းစာတွေပိုင်ဆိုင်မှုဆိုင်ရာဖွဲ့စည်းအုပ်ချုပ်တဲ့ပုံစံကြောင့်မှစုံလင်တဲ့သဘောထားအမြင်တွေကိုကန့်တတ်ရာရောက်နေတယ်လို့ကိုပိုင်ဆုံးဖြတ်ချက်နဲ့ဆန်ဆာဖြတ်တဲ့အပေါ်မှာတက်ရောက်မှုတွေဖြစ်စေပါတယ်။ခါဂျစ်စတန်နိုင်ငံမှာတော့တဦးတယောက်ကယာစွေးမှုကျူးလွန်တယ်လို့အများပြည်သူကိုထုတ်ပြန်တဲ့အကြေညာချက်ဒါမှမဟုတ်သတင်းမီဒီယာတွေထဲမှာမှားယွင်းဆစ်ဆွဲတာကိုယာစွေးမှုမြောက်ကြောင်းပုံမှန်တစ်ခုကိုအစိုးရကပြင်ဆင်ခဲ့ပါတယ်။ဟန်ဂေရီနိုင်ငံမှာဆိုရင်လည်းအတရေဖြတ်မှုဆိုင်ရာထောင်ဒဏ်ကိုတိုးမြှင့်ခဲ့ပါတယ်။ကဇက်စတန်နိုင်ငံကလည်းရာဇဝတ်မှုမြောက်တဲ့အတရေဖြတ်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုထပ်မံဖြည့်ဆွက်လိုက်ပြီးတော့လွတ်လပ်စွာစူဝေးခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုနောက်ထပ်ကန့်သတ်လိုက်ပါတယ်။သတင်းမီဒီယာလောကထဲကပဲဖြစ်ဖြစ်တာမန်ပြည်သူတယောက်ပဲဖြစ်ဖြစ်လူတိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိပါတယ်။အွန်လိုင်းပေါ်မှာပဲရေးရေးအပြစ်မှာပဲပြောပြောလွတ်လွတ်လပ်လပ်ရေးသားပြောဆိုခွင့်ရှိပါတယ်။နည်းပညာသစ်တွေကိုအကြောင်းပြပြီးလူအခွင့်အရေးနဲ့အခြေခံလွတ်လပ်မှုစံတွေကိုဘယ်တော့မှပြင်ဆင်ပိတ်ပင်လို့မရပါဘူ
း။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။ဒါရှင်လေးခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့အာဘိုသားဖြစ်ပြီးတော့ VO ရဲ့အာဘိုမဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။ရရှိနေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုသချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမတ်130တက္ကသိုလ်ရေးသားလမ်းခမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကို email နဲ့ရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုပေးပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့ဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-999နဲ့ဖြစ်ပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA American အတန်ရညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာသတင်းကျဉ်းချုပ်ကိုဦးဆန်မိုးဝေကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ဗျာ။
ဟောင်ကောင်မှာစစ်တိုက်ဆိုသလိုဖြစ်ပွားနေတဲ့လူမှုဆန္ဒပြပွဲကြီးကိုဦးစီးဦးဆောင်ပြုနေတဲ့ကျောင်းသားခေါင်းဆောင်တွေဟာအရေးခင်အဆုံးသက်သွားစေဖို့အတွက်နောက်ဆုံးအချိန်မှာတရုတ်ပြည်မကြီးကိုလူလာတဲ့အစိုးရနဲ့ဆွေးနွေးဖို့သဘောတူညီလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကဆန္ဒပြခေါင်းဆောင်တွေနဲ့တွေ့ဆုံမှုကမ်းလှမ်းလိုက်ပြီးတဲ့နောက်တောက်ကြနေစိုးစိုးပိုင်းမှာအခုလိုဆွေးနွေးဖို့အတွက်သဘောတူညီလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တူရကီနိုင်ငံနေဇက်က IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့စီးရီးယားနဲ့အီရတ်မှာတပ်ရင်အားတွေအသုံးပြုရေးတူရကီလွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ဒါအပြင် IS တွေကိုခြေမုံစစ်ဆင်ရေးအတွက်တူရကီနယ်မြေမှာနိုင်ငံခြားမဟာမိတ်တွေအခြေစိုက်ဖို့လည်းခွင့်ပြုတော်မှာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်ဒွန်နက်စ်ဒေသကတာတာဗရီနေတိုက်ပွဲအတွင်းနိုင်ငံတကာကြက်ချင်နီအဖွဲ့ ICRC ကဆွစ်ဇာလန်နိုင်ငံသားဝန်ထမ်းတဦးတည်ဆုံသွားပါတယ်။သဘုံတွေကထင်းချုပ်ထားတဲ့မြို့လေကောင်က ICRC ရုံးတိုက်ပွဲအတွင်းထိမှန်ခဲ့တဲ့အကြောင်းတနက်ထိမှန်ခဲ့တဲ့အကြောင်းဒွန်နက်စ်မှာရှိတဲ့အနောက်နိုင်ငံသတင်းတောက်တွေနဲ့ရုရှားသတင်းအေဂျင်စီတို့ကပြောဆိုပါတယ်အမေရိကန်မှာပထမဆုံးတွေ့ရတဲ့ Texas ပြည်နယ်ကအီဘိုလာရောဂါဝေဒနာရှင်နဲ့ဓာတ်ရိုက်ဒါမှမဟုတ်လို့ရှိရင်တွေ့ဝိုက်ပြီးတော့ထိတွေ့ခဲ့တဲ့လူအရေအတွက်ဟာအယောက်100ပတ်ဝန်းကျင်လောက်ရှိတယ်လို့ဗဟိုနဲ့ပြည်နယ်အဆင့်ကျန်းမာရေးအရာရှိတွေကပြောဆိုလိုက်ပါတယ်
ကဘာတရင်ချင်းချုပ်ကိုဥဆံမွေချင်ညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zenab Abdulrahman ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.